真的我没嘛你妈学高不会先你拉的我偏在那爹妈母的你拉的嘛他们让用教官压个第一月高不会了嘛 National Unity Government 了我没有他你有一草原车队去拉没了不要来吧嘞第一波那是苏亚巴蒂教官压那我认苏亚巴蒂教官压呢这开那个钱在那巴蒂高上这个没差吧嘞ने बोरू ने तमरा इनो तमिंसा शिनले बुए मा ज्योगुया उसो थे का
2000 लों 80 दो ने डेमोक्रेसी फेडर पी अम्योदा नियो ये अम्योदा प्यानले तन्या ये को उसा बे छे तन दारा छिप बाले नाउ नेशनल यूनिटी गवर्नमेंट लों जो अम्योदा नियो ये सावे छे दी सले छबो लामे
दीबो लेसी असोया पार्टी एनएलटी अम्योदा डेमोक्रेसी फेचो ज्योगुया डॉक्टर म्योन्यु को मेया मा चो मति था बे मे पार्टी मा रो အမျိုးသားရင်ကြားစည်ရေးမူရင်းကရှိထားပြီးဖြစ်တယ်လို့ဆိုပါရစေ
။အရိယာကကျွန်တော်တို့ဘာမှမသိဘူးခင်ဗျာ။ကျွန်တော်တို့ကမူရင်းမူလာရင်းကကတော့ဒီအမျိုးသားရင်ကြားစည်ရေးပေါ့ National Reconciliation ကိုပဲအဓိကထားတယ်။အဲ့ဒီမှာကနိုင်ငံသားအလုံးပေါ့ပါတယ်။တမတော်ရောတိုင်းသားတွေရောအကုန်လုံးကိုရည်ရွယ်ပြီးပြောထားတာ
။ဒီနေရာမှာဥစော်ထေကပြောရမှာလဲအမျိုးသားပြန်လဲတင့်ညက်ရေးကိုပါထည့်သွင်းပြောခဲ့တာမို့ဒီစီရင်ဆွဲပါတီမူဝါဒကိုအခုရွေးကောက်ပွဲဆိုင်ရာတင်းမာမှုတွေဖြစ်လာချိန်မှာပြန်လုပ်ဖို့စဉ်းစားတာမျိုးဖြစ်နိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်ကပဲ
အဲ့ဒီလိုပဲယူဆရမယ့်သဘောရှိပါတယ်ဒေါက်တာဆင်မာရောမျိုးသားညီညွတ်ရေးဆိုတာဆိုရင်တိုင်းသားတွေအတွက်ဖက်ဒရယ်ဘူဆန်လာတဲ့ကမ်းလှမ်းမှုမျိုးလို့ယူဆနိုင်ပါတယ်ခင်ဗျာဖက်ဒရယ်စနစ်ကိုတွားမယ်လို့ယုံကြည်လာရင်တော့ရွေးကောက်ပွဲဆိုင်ရာလည်းလှုပ်ထုံလုံးလေးတွေပေါ်မှာမကျေနပ်တာတွေကပြေရောသွားနိုင်ပါတယ်
အဲ့ဒီတော့တက်မတော်ဘက်ကနေဒီရွေးကောက်ပွဲလှုပ်ပုံလုံးလေးပေါ်မကျေမနပ်ပြောလာတာတွေအတွက်ရောအခုလိုရှင်းကြားစစ်ရေးစဉ်းစားချက်ကတည်ရောက်မှုရှိနိုင်ပါလားလို့မေးရမှာဒေါက်တာမျိုးညွန့်က
ရှင်းခင်းတော့ဆိုရင်ကျွန်တော် NLD ပါတီကတက်မတော်တစ်ဖက်တည်းကိုပဲရင်းကြစစ်ရေးလုပ်နေတယ်လို့ဝေဖန်ခံခဲ့ရတဲ့အခြေကိုကျွန်တော်တို့စင်ပြေအောင်ကြိုးစားခဲ့တာပါသို့တော်လည်းအဲ့ဒီတောက်လျှောက်မှာထူးထူးခြားတိတာတွေတုတ်တက်မှုရဲ့လို့တော့ကျွန်တော်မတွေ့နိုင်ပါဘူးအခုနောက်ဆုံးနေထားပါတမလို့ကနေပြီးတော့ရေကောက်ဖွဲ့ဆိုင်ရာချူရင်းချက်များအတွက်အစိုးရကတောင်းဝန်ယူရမယ်လို့တောင်းဆိုတဲ့အစီအမျိုးရေကောက်ဖွဲ့ရလတ်ကော်မရှင်ရဲ့ကြီးညာတဲ့လက်ခံမှုစဉ်းစားအောင်မယ်လို့ပြောလာတာမျိုးရှိပါတယ်အဲ့တော့သူရဲ့နိုင်ငံပေါ်မှာထားတဲ့စီနာပေါ်မှုတည်ပြီးတော့ဒီအကြောင်းလေးအဖြစ်နိုင်ပါတယ်
အဲ့ဒီတော့အခုလို National Unity Government မျိုးဖြစ်လာဖို့အစိုးရဘက်ကပြောလာတဲ့ပေါ်အဓိကတိုက်ခံပါတီနဲ့အရင်အစိုးရပါတီပြည်ထောင်စုတက်ခိုင်းရင်းနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာအနန္ဒာလှမြင့်ကိုမေးရမှာ
အဲ့ဒီလိုပြောဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကြိုးဆိုပါတယ်သို့တော်လည်းပဲရွေးကောက်ပွဲအနိုင်ရပြီးဒီကလေးကဒီ National Unity ကိုစူးစမ်းအကောင့်တွေဖော်ခဲ့ရမှာသို့တော်တကယ်တမ်းမိမိပါတီမိမိလူသားကိုပဲဥတည်ပြီးတော့ဆောင်ရွက်ခဲ့တဲ့နေသားဖြစ်တယ်အလုံးအလည်းညှိနှိုင်းကြတာကိုအကောင့်တွေမဖော်ခဲ့တဲ့အခါကျတော့ညှိနှိုင်းချက်တွေမဲ့သွားကြတယ်အခုရွေးကောက်ပွဲနီးမှဒီစကားပြောတာကိုကျွန်တော်တို့နိုင်ငံရေးပါတီတွေရောတိုင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကရောယုံကြည်ဖို့တော့ခက်နေလိမ့်မယ်လို့ကျွန်တော်ထင်တယ်
ဒါအပြင်မဲဆန္ဒနယ်အများစုဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာအရင်တစ်ခေါက်ရွေးကောက်ပွဲတုန်းကအဓိကအနိုင်ရခဲ့တဲ့ရခိုင်မျိုးသားပါတီရဲ့နိုင်ငံရေးမူဝါဒဥဆောင်ကော်မတီဝင်လဲဖြစ်လက်ရှိစစ်တွေမျိုးကနေရခိုင်ပြည်နယ်မျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်3အတွက်ဝင်ပြိုင်မဲ့ဦးထွန်းအောင်ကျော်က
အဲ့ဒီလိုပြောတာကိုကျွန်တော်တို့အနေနဲ့ကတော့ဦးမင်းလင်းလင်းပြောရင်သိလက်မခံချင်ဘူးအဓိကအစိုးရအနေနဲ့တက်လာကြတဲ့အမျိုးသားစီလုံးညီညွတ်ရေးကိုဖော်ဆောင်မယ်ဆိုပြီးတော့မအနေကကုံပါလေငင်းငင်းရဲ့အတွက်ဘာမှတိတိယအကောင့်တွေဖော်နိုင်တာမရှိဘူးနောက်တစ်ခုကတိုင်းရင်းသားပါတီတွေနဲ့စီစီလုံးလုံးညီညီကကဒီချာချာတွေ့ဆုံဆွေးနွေးတဲ့တိုင်မင်းနဲ့ဆိုတာလေအရင်အားနေတဲ့
အချိန်ထဲမှာကချင်ပါတီ၄ခုပေါင်းပြီးအသစ်ဖွဲ့လိုက်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီဒီဥက္ကဋ္ဌလည်းဖြစ်မြစ်ချီနာမြို့နယ်ကနေကချင်ပြည်နယ်အမျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်7အတွက်ဝင်ပြိုင်မဲ့ဒေါ်တွဲဘူးကလည်
းဒါတော့သူတို့ပြောတာပဲရှိရဲ့ဒီကောက်ပွဲအရင်ကတက်တန်းတစ်ခုလို့ပါတီတစ်ခုကပဲပြက်ပြက်သားသားမနိုင်ဘူးအားလုံးပေါင်းပြီးဆောင်ရွက်ရမယ့်ကိစ္စဆိုလဲဝိုင်းဝန်းဆွေးနွေးပြီးဆောင်ရွက်ရမယ့်ကိစ္စဖြစ်ပါလေတပါတီဒီမိုကရေစီနဲ့အလုံးမဖြစ်ပါဘူးပါတီစုံဖြစ်လာရင်တော့ပိုကောင်းမယ်လို့တော့ဒါညွှန်လင်းတာပေါ့နော်
တကယ်တော့ဒီမိုကရေစီအတွင်ပြောင်းရေးမှာအရေးပါတဲ့ဒုတိယတစ်ချော့ရေကောက်ပွဲမှာအရင်အာဏာလွှဲခဲ့တဲ့ပါတီနဲ့အခုအာဏာရထားတဲ့ပါတီတို့အပြင်တိုင်းသားပါတီတို့လည်းပေါင်းပြီးကြံက ဒီတစ်ခေါက်ကအပြိုင်ဆိုင်တွေပုံများလာနေပါတယ်ခင်ဗျာကျွန်တော်ဝင်းမဲ့ပါ